ဒီတစ်ချိန်ရွေးကောက်ပွဲမှာအများစုအနိုင်ရထားတယ်လို့ပြောဆိုထားတဲ့လက်ရှိအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရတဲ့ဖွဲ့စည်းရာမှာအမျိုးသားပြန်လည်တင်မြှင့်ရေးကိုဦးစားပေးဖို့ညှိမှန်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါတနင်္ဂနွေနေ့ရွေးကောက်ပွဲကနအုံးမဲရလက်တွေအရ NLD ပါတီကနေရာတော်တော်များများမှာအနိုင်ရထားကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီနေ့ညနေပိုင်းအထိမဲရအတွက်အရဆိုပြီးခဲ့တဲ့2015ကထက်တောင်းကိုယ်စားလှယ်နေရာပို့ပြီးအနိုင်ရလာကိုတွေ့ရတယ်လို့လည်း NLD ပါတီဗဟုပြန်ကြားရေးကော်မတီအတွင်းရေးမှူးမုံရွာအောင်ရှင်က VOA ကိုပြောပါတယ်
။ဒီတော့လွတ်တော်မှာ642နေရာရှိတယ်ပေါ့နော်။ပြည်သူက425နေရာမြို့သားက429နေရာအလုံးမောင်642နေရာ642နေရာမှာ322နေရာရရင်ဆိုတာပွက်နိုင်တယ်ပေါ့လေဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့ကပြောရလို့ကျင်တော့390ကျော်လောက်ကျွန်တော်ရနေတယ်လို့ကျွန်တော်သိပါတယ်နော်အဲ့တော့တော်တော်ကိုလိုအပ်တာတဲ့တောင်ပို့ပြီးတော့တောင်ပြိုကမ်းပြိုတဲ့တောင်မှများပါသေးတယ်အနိုင်ရနေတာအဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်အစိုးရပွက်နိုင်ဖို့အတွက်လုံလောက်တဲ့အရေးအတွက်တဲ့အများကြီးရနေပြီလို့ပြောချင်ပါတယ်
တိုင်းရင်းသားဒေသတွေကတချို့မဲဆန္ဒနယ်မြေတွေမှာ NLD ပါတီကိုထောက်ခံမှုတွေအားနည်းခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့ရလဒ်ကောင်းတယ်လို့လည်းပါတီပြောခွင့်ရမုံရအောင်ရှင်ကပြောပါတယ်။ရွေးကောက်ပွဲအနိုင်ရပါတီအနေနဲ့အစိုးရတစ်ဖွဲ့စည်းရမှာတင်မြှင့်ရေးဦးစားပေးမယ်လို့လည်းပြောပါတယ်
။ကျွန်တော်တို့အခုမရတဲ့အားနည်းတဲ့နေရာတွေကတော့ရခိုင်ပေါ့ဗျာ။ရခိုင်ရဲ့ကျန်းရဲကတော့ကျွန်တော်ဟိုရတဲ့အရေးအတွက်အားနည်းပါတယ်။ကျန်းသားတွေကတော့အတော်ဆုံးတော်တော်ကိုရတယ်လို့ပြောရမှာပဲအရင်နဲ့ဆိုင်ပေါ့လေပို့ပြီးတော့ရတယ်လို့ပြောရမှာပါပဲနောက်ထပ်အစိုးရဖွဲ့ကြမယ်ဆိုရင်ကတော့အမျိုးသားအညီညွတ်ရေးအစိုးရပေါ့လေနော်သို့မဟုတ်အမျိုးသားပြန်လည်တည်မြဲရေးကိုအခြေခံတဲ့အစိုးရဖွဲ့နိုင်ကြလိမ့်မယ်လို့ပဲကျွန်တော်တော့ယုံကြည်ပါတယ
်နိုင်ငံရေးပါတီပေါင်း42ပါတီနဲ့တတိပုဂ္ဂလ32ဦးဝင်ရောက်ရှင်မြိုင်ခဲ့တဲ့ရန်ကုန်တိုင်းမှာတော့ NLD ပါတီထိပ်တန်းတာဝန်ရှိသူတွေလည်းဖြစ်အစိုးရခေါင်းဆောင်တွေလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့လည်းပြန်လည်အရွေးခံခဲ့ရပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအတွင်းနောက်ဆုံးမဲ့ရလက်အတိအကျကိုတော့မသိရသေးဘူးလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးချီကပြောပါတယ်
။နော်အခု45မိနစ်လုံးမစုံသေးဘူး။အချက်လေးလုံးလေးရသေးတယ်။ချက်လေးပြောဖို့ဆိုခက်သေးတယ်နော်။လာသမျှမြို့နယ်တွေသူကစစ်တယ်စစ်ပြီးတော့အတီးပြူပြီးရင်တရားကြေကြတယ်အဲ့လိုမျိုးမြို့နယ်တွေကဖွင့်လာတယ်။လာတဲ့ခါမှာအချက်မြို့နယ်လာတယ်ကျင်းစရာတွေမှာကဏ္ဍတွေပေါင်းတာတွေအပေါ်အောက်မှားတာတွေပြင်းနေလိုအပ်တဲ့ပုံစံတွေဖြည့်ရတိုင်းလုပ်နေတယ
်။ကာယောဂါကာလချင်းမာတဲ့ရွေးကောက်ပွဲမှာအာနေချက်တွေချုံရင်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့အောင်မြင်တဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းနိုင်ငံတကာကချီးကျူးခဲ့ကြပါတယ်။မနေ့တုန်းကလည်းရွေးကောက်ပွဲချင်းမာခဲ့တဲ့အပေါ်အမေရိကန်ဥရောပသမဂ္ဂနဲ့ပြည်ထိုင်တို့ကချီးကျူးခဲ့ကြတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအလုံးပါဝင်ခွင့်ရဖို့နဲ့တခြားစိုးရိမ်စရာအခြေအနေတွေကိုလည်းထောက်ပြခဲ့ပါတယ်။ဒီနေ့မှလည်းဂျပန်နိုင်ငံဝန်ကြီးချုပ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတို့ကရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတဲ့အပေါ်ချီးကျူးကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ထံတဝန်လွှာပေးပို့ခဲ့ပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။